ဒီအိန္ဒိယဝန်ကြီးချုပ်နရန္ဒရာမိုဒီအနေနဲ့ဒုတိယသတ္တဝန်ကြီးချုပ်တာဝန်ကိုဆက်ယူဖို့နယူးဒေလီမြို့တော်ကသမ္မတအိမ်တော်မှာမနေ့ကပဲချက်ချင်းလိုက်ပါတယ်။အိန္ဒိယမှာစီဝါရေးတိုးတက်လာချိန်မှာဝန်ကြီးချုပ်မိုဒီအနေနဲ့ရွေးကောက်ပွဲမဲအပြတ်အသတ်နဲ့အနိုင်ရခဲ့ပြီးဆယ်စုနှစ်တွေအတွင်းနိုင်ငံရဲ့အာဏာရှိဆုံးခေါင်းဆောင်အနေနဲ့အခုလိုချမ်းသစ္စာချိန်နိုင်ခဲ့တာပါ။ဒီချမ်းသစ္စာချိန်ပွဲကိုသမ္မတအိမ်တော်ရှိတရားမြန်မာချင်းပါရမှာမြန်မာနိုင်ငံကသမ္မတဝန်ကြီးနဲ့အာရှအိန္ဒိယချင်းတွေဖြစ်တဲ့ဘင်္ဂလားဒေ့ရှ်ဘူတန်နီပေါ်သီရီလင်ကခေါင်းဆောင်တွေပါဝင်နိုင်ငံပေါင်း၈နိုင်ငံကခေါင်းဆောင်တွေနဲ့ပြည်သက်စုစုပေါင်း၈,၀၀၀ခန့်တက်ရောက်ခဲ့ကြပါတယ်။အခုလိုအားရှိုင်းနေချင်းနိုင်ငံများစုကိုအဓိကဖိတ်ကြားခဲ့တာကတရုတ်နိုင်ငံအနေနဲ့ဒေတာရုံးမှာဥစ္စာမှုရဖို့ကြိုးပမ်းနေချိန်မှာအိန္ဒိယအနေနဲ့လည်းဒေတာရုံးအိန္ဒိယနိုင်ငံတွေကိုအဓိကဥစားပေးတာဖြစ်တယ်လို့ပြသလိုက်တယ်လို့သုံးသပ်သူတွေကဆိုပါတယ်။ဒါပေမဲ့အိန္ဒိယနဲ့ဆက်ဆံရေးတင်းမာနေတဲ့ပါကစ္စတန်ကိုတော့မဖိတ်ဘဲထားခဲ့တာကြောင့်ပါကစ္စတန်နဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေလက်တလောဖြစ်လာမယ်အလားအလာနှဲနေတယ်လို့သုံးသပ်သူတွေကဆိုပါတယ်။